ဆောင်းဦးရာသီမှာရာသီတုတ်ကွေးဖြစ်ပွားလေရှိတာကြောင့်ဒီရာသီတုတ်ကွေးနဲ့ယောဂလက္ခဏာဆင်ဆင်တူပြီးကူးစက်မှုသိမြန်တဲ့လက်ရှိဖြစ်ပွားနေတဲ့ကိုဗစ် 19တွေ့ကာဝယ်ဆေးလည်းအခုထိမရသေးတာကြောင့်ဘယ်အချိန်ထိဆက်ပြီးကူးစက်ပြန့်နှံ့မှုရှိနိုင်လဲဆိုတာမသိရသေးပါဘူး။ဒါပေမဲ့ရာသီတုတ်ကွေးအတွက်ကတော့ကာဝယ်ဆေးကရှိနေတဲ့အတွက်နှမျိုးမမအောင်ကာဝယ်ဆေးထိုးကြဖို့အတွက်တိုက်တွန်းနေတာပါ။ဒီနှစ်2024မှာကိုဗစ် 19 ဒါကဥရစစ်တမ်းမှာဖော်ပြပါတယ်။အမေရိကန်ဂျွန်ဟော့ကင်းစ်တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းမှာဖော်ပြပါတယ်။အမေရိကန်နိုင်ငံမှာကူးစက်သူ၆သန်းခွဲကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်နေတယ်လို့ဒုတိယဖြစ်တဲ့အိန္ဒိယက၅.၃သန်းကျော်နဲ့တတိယဖြစ်နေတဲ့ဘရာဇီးက၄သန်းခွဲနီးပါးကူးစက်မှုရှိနေတာပါ။မြန်မာနိုင်ငံမှာတော့ကိုဗစ် 19နောက်ထပ်ကူးစက်သူ၂၄၉ဦးထပ်တိုးတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကစနေနေ့ည၈နာရီထုတ်ပြန်ခဲ့ပါတယ်။ဒါကြောင့်အခုဆိုအကူးစက်ခံသူစုစုပေါင်း၄,၈၀၀ရှိရာခုနစ်ဆယ်ရှိသွားပါပြီ။တည်ဆုံးသူကတော့စနေနေ့ညနေ၄နာရီထုတ်ပြန်ချက်မှာ၆ဦးထပ်တိုးတဲ့အတွက်စုစုပေါင်း၈၁ဦးရှိပါတယ်။